ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာကြီးညာချက်နဲ့ပတ်သက်ပြီးရုရှားနဲ့တရုတ်နိုင်ငံတွေကကန့်ကွက်လိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလုံခြုံရေးကောင်စီကရခိုင်ပြည်နယ်တွင်2016အောက်တိုဘာအကြမ်းဖက်မှုဖြစ်ပွားခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နေနေရှင်းလင်းလုပ်ဆောင်မှုတွေနဲ့ပတ်သက်တဲ့အခြေအနေတွေကိုတောက်ကြံနေကဆွေးနွေးခဲ့ကြတာဖြစ်ပြီးဆွေးနွေးပွဲအပြီးမှာအခုလိုကန့်ကွက်လိုက်တာပါ။စစ်တပ်ကအောက်တိုဘာနေနေရှင်းလင်းလုပ်ဆောင်မှာရိုဟင်ဂျာတွေရဲ့ရွာတွေကိုမီးရှို့တာတွေလူစုလိုက်ကျွမ်းတဲ့တပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုမြောက်နိုင်တဲ့လုပ်ရည်ဖြစ်ပွားခဲ့တယ်လို့ပြီးခဲ့တဲ့လတည်းမှာပဲဆွဆွဲခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့ဒီကပိတ်ဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Flickman ကဒီကိစ္စကိုရှင်းလင်းတင်ပြတာပါ။အခုလိုဆွေးနွေးဖို့အတွက် Britain နိုင်ငံကပန်ကြားခဲ့တာဖြစ်ပြီးဆွေးနွေးပွဲမှာသဘောတူညီမှုမရခဲ့ဘူးလို့လုံခြုံရေးကောင်စီအလက်ကျသဘာပတိဖြစ်တဲ့ကုလသမဂ္ဂဆိုင်ရာ British သံမကြီး Matthew Rykoff ကအစည်းအဝေးပြီးသတင်းတောက်တွေကိုပြောပါတယ်။ဒီလိုကြီးညာချက်မျိုးတွေအားလုံးတစ်ခဲနဲ့သဘောတူညီဖို့လိုအပ်တာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အင်ဂျင်တရုတ်ကရုရှားရဲ့ထောက်ခံမှုနဲ့အတူကန့်ကွက်ခဲ့တာဖြစ်ပါတယ်။တိုရောင်းနဲ့ချင်းညာချက်မူချမ်းတဲ့မှာတော့မြန်မာနိုင်ငံရဲ့အချို့ဒေသတွေမှာတိုက်ပွဲတွေထပ်ပြီးဖြစ်ပွားနေတဲ့အတွက်စိုးရင်စိတ်ပူကြောင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာအလုံးမှာလူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့အတွက်အရေးကြီးတယ်လို့ဖော်ပြထားပါတယ်။ရခိုင်ဘက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသူပေါင်း9000ခွဲလောက်ရှိနေတယ်မို့ EU ဥရောပသမဂ္ဂကလည်းမြန်မာနိုင်ငံနဲ့လူခွင့်ချိုးဖောက်မှုတွေအတွက်နိုင်ငံတကာပါဝင်တဲ့အချက်လက်စုံစမ်းအဖွဲ့တစ်ခုဆက်လုပ်ပေးဖို့ကုလသမဂ္ဂကိုချက်တပြင်းနေမှာပဲတောင်းဆိုခဲ့ပါတယ်။နိုဝင်ဘာလုံခြုံရေးကောင်စီတကပိအစည်းအဝေးပြီးနောက်ပိုင်းရခိုင်ရေးဒေါန်ဆန်းစုကြည်အစိုးရကင်တဘုံနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေရဲ့စိုးရိမ်မှုတွေတိုးလာနေခြင်းမှာဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံဟာမမျှမတဆက်ဆံမှုကိုခံရတယ်လို့နေပြည်တော်မှာတန်တမန်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။